မြန်မာနိုင်ငံမြောက်ပိုင်းကငြိမ်းချမ်းရေးလုပ်ငန်းရှင်တွေကိုထောက်ခံပြီးတော့သက်ဆိုင်ရာအစုအဖွဲ့တွေအကြားတွေ့ဆုံဆွေးနွေးမှုတွေဖြစ်လာအောင်တရုတ်နိုင်ငံအနေနဲ့ကူညီထောက်ပံ့ပေးနေတယ်လို့တရုတ်နိုင်ငံခြားရေးဌာနကမနေ့အင်္ဂါနေ့ကပြောဆိုပါတယ်
။我们希望缅相关各方加紧落实业已达成的协议和共识，彼此保持最大的克制。
တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံမြောက်ပိုင်းငြိမ်းချမ်းရေးလုပ်ငန်းရှင်ကိုထောက်ခံပြီးမြန်မာနိုင်ငံတွင်သက်ဆိုင်ရာအစုအဖွဲ့တွေကြားဆက်သွယ်ဆွေးနွေးနိုင်မှုကူညီပံ့ပိုးပေးနေပါတယ်။တရုတ်နိုင်ငံရည်တည်ချက်ကတသမတ်တည်းရှိပြီးတော့မြန်မာနိုင်ငံတွင်အစုအဖွဲ့တွေကြားမြေပြင်မှာတင်းမာမှုတွေရော့စေဖို့တပ်နိုင်ငံများထိန်းသိမ်းတင်းကင်တွယ်ချဖို့သဘောတူထားပြီးသားတွေကိုအလင်းများအကောင့်ထဲပေါ်တိုင်းချဖို့တရုတ်အနေနဲ့မျှော်လင့်တယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရသူဝမ်ဝီပင်ကပြောပါရယ်။တရုတ်နိုင်ငံရဲ့ကြားဝင်စစ်ဆေးမှုကြောင့်စစ်ကောင်စီနဲ့မြန်မာမဟာမိတ်၃ဖွဲ့တို့ကြားရာရင်အပြစ်ခံရစရရခဲ့တယ်လို့လည်းဆိုပေမဲ့အရှေ့မြောက်ဒေသမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အပေါ်မှာအခုလိုတုံ့ပြန်ပြောဆိုသွားတာပါ MNDAA ကိုကံအဖွဲ့ TNLA တအောင်ပလောင်အဖွဲ့ AA ရခိုင်တပ်တော်စားတဲ့မြန်မာမဟာမိတ်၃ဖွဲ့နဲ့မြန်မာစစ်ကောင်စီတို့တရုတ်နိုင်ငံမှာဖြစ်ခဲ့တဲ့တရင်မှတ်တွေကတွေ့ဆုံခဲ့ပြီးရလကောင်းတွေရှိခဲ့တယ်လို့တရုတ်အစိုးရဘက်ကထုတ်ပြန်ခဲ့ပါတယ်ဒီဆွေးနွေးပွဲရလဒ်တွေအပေါ်မူတည်ပြီးတော့ဒီလကုန်ပိုင်းမှာဆက်လက်တွေ့ဆုံမှုရှိမယ်လို့လည်းမြန်မာစစ်ကောင်စီပြောခွင့်ရသူကပြောခဲ့ပါတယ်။ဒါပေမဲ့ကိုကန့်ဒေတာရင်းလောက်ကိုင်းအနီးတိုက်ပွဲတွေတိတိတသာအရှိန်ကျသွားမယ်လို့ကျသွားပြီမယ်လို့ညီနောင်မဟာမိတ်တပ်တွေဟာနှံ့ဖြံမြို့ကိုထိန်းချုပ်ခဲ့တယ်လို့အခုနောက်ဆုံးနှံ့ခါမြို့အနီးကစစ်ကောင်စီတပ်စခန်းကိုတိုက်ခိုက်သိမ်းယူခဲ့ပါတယ်။